ကျွန်တော်မျိုးနဲ့ကြောက်အိုက်ခြေရွာအုပ်စုကခြေရွာ၃ရွာကိုမြန်မာစစ်တပ်ကိုထောက်ခံအားပေးတယ်ပြူစောရီတပ်ဖွဲ့တွေကအတင်းကျပ်ပြည်သူစစ်တင်းတန်းတက်ဖို့ဖိအားပေးချိတ်ချောက်နေတယ်လို့ဒေသခံတွေကပြောကြပါတယ်ပြည်သူစစ်တင်းတန်းမတက်ရင်ခြေရွာတွေကိုမိရှုပစ်မယ်လို့ချိတ်ချောက်ခဲ့တယ်လို့လည်းကျွလဒေသခံတွေကဆိုပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမန်းမြသစီအောင်ကတင်ပြပါမယ်
စကိုင်းတိုင်းကျွန်းလာမြို့နယ်ကြောက်အင်ကြီးရွာအုပ်စုကကြောက်အင်ရွာတပေါင်းရွာနဲ့ငပြောတော်ရွာတို့ကိုဒီစနေနေ့လောက်တုန်းကပြူစောတိအင်အားတရာဝန်းကျင်လောက်ကလက်နက်အင်အားအပြည့်အစုံနဲ့ဝင်လာပြီးပြည်သူစစ်တင်တဲ့တပ်ဖို့ပြောခဲ့တယ်လို့တရွာကိုလူရည်အတွက်ဘလောက်တက်ရမယ်ဆိုတာကိုလည်းတတ်မှတ်ပေးသွားတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ
်အမြင်မိရပါဗျာကြောက်အင်ရဲ့တပေါင်းရင်ငပြောတော်ကြောက်အင်အုပ်စုပေါ့ဗျာနော်အုပ်စီအတုံးရဦးရဟာလေဒီမှာရောက်လာတဲ့ဒီအင်အားတရာကြီးပါလောက်ပေါ့အဲ့လောက်ကြီးသားနဲ့လက်နက်တွေပြည့်စုံနေဝင်လာပြီးတော့မှဒါမှရှိတဲ့လူကြီးတွေပါလေဒီမှာအတင်းချက်ဖျားပြရပေါ့ဗျာကြောက်အင်ကရွာကြီးဖြစ်တဲ့အတွက်ဒီလိုကအင်အား50တောင်းတောင်းနေပေါ့ဗျာမနိုင်ကြောက်အင်တော့အဲ့ရွာလေးကဘာမှလူလဲဘာမှမလုပ်တဲ့ရွာလေးပေါ့ဗျာဟိုပါပါပါသူဗမာသူလည်းသိကြပါကိုဟာလည်းကိုအေးအေးနေနေတဲ့ရွာလေးပေါ့ဗျာအဲ့ဒါလေးကဟိုအတင်းကျပ်ဖျားပြီးတော့မှတပေါင်းကူကအင်အားအစိတ်ပေါ့25ယောက်တောင်းတယ်ပေါ့ကြောက်ရင်ရဘူးတော့ဟောပါပေါ့အင်အား50တောင်းတယ်ပေါ့အားလုံးဟိုမပြောတော့ရဘူးတော့သူကလူအင်အားသူကလည်း30တောင်းထားတယ်လို့ပြောတယ်ဗျာ
ပြည်သူစစ်တင်နဲ့မတက်ရင်အဲ့ဒီရွာတွေကိုမီးရှို့မယ်လို့ချင်းချောက်ခဲ့ပြီးတော့နောက်တစ်ပတ်အတွင်းအကြောင်းပြန်ကြဖို့ပြူစောတိဖွဲ့ရီကပြောခဲ့တယ်လို့ဒေသခံတွေနဲ့နီးစပ်သူတူကပြောပါတယ်။လူငယ်တွေနှစ်လလောက်တုန်းကကြောက်အင်ကြီးရွာရဲ့ရွာလေးမှာမပြောတော့ရွာသားတူနဲ့ဤနိုင်ရွာသားတူကိုပြစ်သက်ထားဘူးတာကြောင့်ဒေသခံတွေကကြောက်ရွံ့နေကြတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ
်။တစ်ပတ်အတွင်းအကြောင်းပြန်ပါလို့ပြောထားတယ်ဗျာ။တစ်ချံပြီးသွားရင်လာမယ်လို့ပြောမှချင်းချောက်ပြပြောသွားတယ်ဗျာ။အဲမပေးအဲ့လိုမျိုးလူရင်အတောင်းနေဟာကိုမလုပ်ပေးလို့ရှင်ရွာကိုပြီးရှုံးမယ်ဒီပိုင်းလည်းအဲ့လိုမျိုးလည်းချင်းချောက်သွားရည်။ဟောရင်းချင်းချောက်မှုတော့ရှိတယ်ကြာတစ်ခါကျွန်တော်ကြားမိတာကဟောပေါ့ကြောက်ရင်ရွာထဲမှာပဲဟိုဒီနှစ်ယောက်ကိုပြစ်တက်ခံထားတယ်ပေါ့ရွာလေထဲမှာပဲဒီနှစ်ယောက်ကဖမ်းခေါ်လာပြီးမှရွာလေထဲမှာပဲအဲ့လိုမျိုးပြစ်တက်သွားတယ်ဆိုရင်တော့ကြားမှုတယ်ကြ။အဲ့ဒါနဲ့ဆိုတော့သူကအဲ့လိုမျိုးတွေရွာထဲမှာပဲအဲ့လိုမျိုးတွေလောက်ခံထားတာကျွန်တော်သူတို့လည်းတော်တော်ကြောက်နေကြတယ်လို့ထင်ပါတယ
်။ကျွန်းလာမျိုးအဝင်ထွက်တွေကိုမတ်လအကုန်ပိုင်းလောက်မှာပြန်ဖွင့်ပေးခဲ့ပေမဲ့မြို့အဝင်အထက်မှာအစ်စ်စီးတွေရှိပြီးတွာလာရေးမလွဲကူသေးသလိုကုံရောင်းကုံဝင်တွေကအစအစ်စ်မပြေနိုင်သေးဘူးလို့ဒေသခံတွေကပြောပါရယ်ကျွန်းလှကံဘလူးနဲ့ကောလီမြို့နယ်တွေကကြေးရွာတချို့လျှက်စစ်မီဖျက်တောက်ခံထားရတာဟာအခုဆိုရင်တလဝန်းကျင်ရှိလာပြီးဖြစ်တာကြောင့်ဒေသခံတွေအတွက်အခက်အခဲတွေဖြစ်နေရတယ်လို့လည်းဆိုပါရယ်ကျွန်းလှမြို့နယ်တွေကိုချက်တင်ဘက်ကနေစစ်ကောင်စီစစ်ကြောင်းတွေဝင်နေတာလည်းရှိတယ်လို့ဒေသခံတူကအခုလို့ပြောပါရယ်
။ဘာမှလည်းမပြောဘာအကြောင်းကြောင့်မီးဖြတ်တယ်ဆိုတာလည်းဘာမှလည်းမပြောတော့ဘလို့မှလည်းမသိရောက်ရတရားကြီးတဲ့ဒေသခံကြီးတွေကလည်းဘာကြောင့်မီးဖြတ်တာလဲဘလို့ကြောင်းလဲဆိုတာလည်းဘူးမှလည်းမပြောတော့ဘူးလို့ပြီမှာစစ်ကြောင်းရှိတယ်လို့ပြောအောင်ပေါ့လေဟိုဟာ36ပြပေါ့အဲ့ဒါကသူကအခုကျွန်းလာကိုပြန်ဝင်နေတယ်။ရာပြီးခဲ့တဲ့ဟိုကားမှနေချက်တင်ပေါ့ပြီးခဲ့တဲ့အစကမှချက်တင်ကိုသွားပြီးတော့အခုကျွန်းလာကိုတစ်ဖောက်ပြန်ဝင်နေတယ်ဗျ။
ကျွန်းလှမြို့နယ်အတွင်းကြေးရွာတချို့ကိုလည်းမြမစစ်တပ်ကနေမြေရှင်းလင်းရေးစစ်ကြောင်းတွေဝင်တယ်လို့ကြေးရွာကနေအိမ်တွေကိုမီးရှို့တာတွေလည်းရှိရာကြောင့်ဒေသခံတွေစစ်ပီးရှောင်နေရတာလည်းရှိပါတယ်စစ်တပ်နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်အိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်အရေးအတွက်တွေတနည်းထက်တနည်းပိုပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်ရှင်